ပြီးခဲ့တဲ့ဂျော်လာနှစ်ရက်နေကနေပြည်တော်စစ်သမိုင်းပြတိုင်းမှာဗိုလ်ချုပ်စိုးနိုင်ဦးဆောင်တဲ့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်။နေပြည်တော်ခြေဆိုင်သတင်းတော့တော်တော်များများတက်ရောက်တဲ့အဲ့ဒီပွဲမှာပြန်ကြားရေးအဖွဲ့ဘက်ကအချက်လက်အကြောင်းအရာတော်တော်များများကိုရှည်ရှည်လင်းလင်းရှင်းပြသလိုသတင်းတော့ဒီရဲ့မေးခွန်းပေါင်းများစွာကိုလည်းဖြေပါရတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှတ်တမ်းကိုတပ်မတော်ပိုင်းမြဝတီသတင်းစာကပုံနှိပ်ဖော်ပြရမှာတရက်ကိုသတင်းစာစာမျက်နှာ2မျက်နှာနှုံးနဲ့လေးရက်ဇက်တိုက်ဖော်ပြရသည့်အထိရှည်လျားပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီရှင်းလင်းမှုတွေမှာတပ်မတော်ရဲ့ညဉ့်ညံ့ရင်နဲ့ပတ်သက်တဲ့သဘောထားအေးအေးရခိုင်တပ်ဖွဲ့နဲ့ပတ်သက်တဲ့ယက်တီချက်အရက်ပဲစစ်ပဲဆက်ဆံရေးတပ်မတော်နဲ့တရားဥပဒေစိုးမိုးရေးစတဲ့အကြောင်းအရာမျိုးစုံပါဝင်ပြီးစိတ်ဝင်စားဖို့လည်းကောင်းပါတယ်။တပ်မတော်ရဲ့ဒီနေ့ယက်တီချက်လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဘလို့အကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတာဂုရုပတ်လေးလာဆန်းစစ်တင်ပြသွားပါမယ်
။တပ်မတော်ရဲ့ရှင်းလင်းချက်တွေဖြေကြားချက်တွေထဲမှာအရေးအကြီးဆုံးအပိုင်းကငင်းကြဲရင်နဲ့ပတ်သက်ပါတယ်အလုံးတည်ကြပြီးဖြစ်တဲ့အတိုင်းတက်မတော်နဲ့တိုင်းသားလက်နက်ကိုင်ဆယ်ပွဲ NCA လို့ခေါ်တဲ့အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားပြီးဖြစ်တဲ့အတိုင်းတရားဝင်ဆွေးနွေးပွဲတွေရက်ဆိုင်နေပြီးငင်းကြဲရင်လုပ်ငန်းစဉ်ရှေ့မတိုးတာနောက်မဆုတ်တာအခြေအနေရောက်နေပါတယ်အကြောင်းရင်းကတော့တက်မတော်ဘက်ကစုပ်ကင်ထားတဲ့တခုတည်းသောတက်မတော်မူနဲ့ပြည်ထောင်စုကခွဲမထွက်ရဆိုတဲ့စာသားအကြောင်းအရာတွေပါအခုသတင်းစာရှင်းလင်းပွဲမှာတော့ဗိုလ်ချုပ်စိုးနိုင်ဦးကငင်းကြဲရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့တခုတည်းသောတက်မတော်မူဝါဒအတိုင်းဆက်ပြီးရပ်တည်နေကြတဲ့အကြောင်းခွဲမထွက်ရနဲ့ပတ်သက်ပြီးတော့လေ don't လို့ပြောကြားထားပြီးဖြစ်တဲ့အကြောင်း don't လို့မပြောရင် do လို့ရတဲ့အယူအဆတွေရှိတဲ့အကြောင်းတက်မတော်အနေနဲ့ federal စနစ်နဲ့ democracy ကိုလက်ခံပေမဲ့ခွဲထွက်လို့မရတဲ့အကြောင်းငင်းကြဲရေးမူဝါဒ6ရက်ချမှတ်ထားပြီးဖြစ်လို့လုံးဝပြောင်းလဲမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ဒီချက်တွေကိုကြည့်ရင်လက်တလောငိမ့်ငိမ့်လုပ်ငန်းစဉ်မှာတစ်ဆုံနေတဲ့ပြဿနာကိုတိတ်မကြခင်မှာဖြေရှင်းနိုင်လိမ့်မယ်လို့တော့မယူဆနိုင်ပါဘူးငိမ့်ငိမ့်ရေးနဲ့ပတ်သက်ရင် NCA လက်မှတ်ထိုးမထားတဲ့တိုင်းသားလက်နက်ကိုင်တွေအရေးကလည်းရှိနေပြန်ပါတယ် KIO ရခိုင် AA တအောင်းတပ်ဖွဲ့ကိုကန်တပ်ဖွဲ့စတဲ့လေးဘွဲ့နဲ့အစိုးရငိမ့်ငိမ့်ရေးကိုယ်စားလှယ်အဖွဲ့နောက်ဆုံးတွေ့ဆုံခဲ့ခြင်းကတိုင်းသားလေးဘွဲ့ဘက်ကနေနှစ်ဖက်အပြစ်ခတ်ရစဲရေးလုပ်ဖို့ဆွေးနွေးထားတာရှိနေပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာတော့တက်မတော်ဘက်က NCA လမ်းကြောင်းအတိုင်းပဲဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း NCA TA အောက်ကိုပဲဝင်လာဖို့လိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။လက်တလောငိမ့်ငိမ့်ရေးကော်မရှင်နဲ့မြောက်ပိုင်းလေးဘွဲ့တွေ့ဆုံရေးနေရာတတ်မှတ်ချက်ညှိနှိုင်းလို့မရသေးတယ်လို့တစ်ဖက်ကအပြစ်ခတ်ရစဲရေးတစ်ဖက်က NCA စာချုပ်ပဲဆိုရင်တော့ရှေတိုးနိုင်မဲ့လမ်းတော့တိတ်မမြင်နိုင်သေးပါဘူ
းသတင်းတော်တွေထဲမှာအေးအေးရခိုင်တပ်ဖွဲ့နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအပြစ်ခတ်ရစဲရေးလုပ်ပြီးဆွေးနွေးကြရင်မကောင်းဘူးလားမေးမြန်းသူရှိခဲ့ပါတယ်တမတော်ဘက်ကတော့ရခိုင်ပြည်နယ်မှာအေးအေးအခြေချခြင်းကိုလက်မခံတဲ့အကြောင်းStability operation လို့ခေါ်တဲ့ဒီငြိမ်မှုစစ်ဆင်ရေးကိုဆောင်ရွက်နေတဲ့ဆိုပြီးပြက်ပြက်သားသားပြောဆိုခဲ့ပါတယ်။ပြန်ကြားရေးအဖွဲ့ကရှင်းတဲ့ထဲမှာအရက်ပဲစစ်ပဲဆက်ဆံရေးဆိုင်ရာမှတ်သားစရာတချို့လည်းပါပါတယ်။အဲ့ဒါကတော့အင်းနေရွာလူသတ်မှုနဲ့ထောင်တန်းနှစ်ရှည်ကြာခံနေရတဲ့တပ်မတော်သားတွေကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကထောင်တန်းတစ်နှစ်ပြောင်းလဲပြီးလွှတ်ပေးလိုက်တဲ့ကိစ္စပါ။ဒါဟာကာကွယ်ရေးဦးစီးချုပ်ကတပ်မတော်ဥပဒေနဲ့အညီဆောင်ရွက်တာဖြစ်ပြီးသူ့အဆုံးဖြတ်ဟာနောက်ဆုံးအတီဖြစ်တယ်လို့ပုံမှုချုပ်ဇော်မင်းထွန်းကပြောပါတယ်သူကဥပဒေအကြောင်းအရာအရတော့အဲ့ဒါကတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အဆုံးဖြတ်ပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အဆုံးဖြတ်ဖြစ်တဲ့အတွက်ကြောင့်သူကဒီဟာတွေနဲ့ပတ်သက်ပြီးစစ်ဘက်တရားစီရင်နဲ့ပတ်သက်ပြီးတော့ကြအစိုးရဘက်ကနေပြီးမေးလိုက်ရင်တော့ပြန်ပြောပြဖို့တာဝန်ရှိတယ်သို့တော်ဒီမှာဘလို့ဆုံးဖြတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့ကြစစ်ဘက်တရားစီရင်အမှုတိုင်းကိုဘလို့ဆုံးဖြတ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့သမရစီကိုပြန်ပြောဖို့တာဝန်တော့အခြေခံဥပဒေမှာထည့်ရေးထားတာတော့မရှိဘူးသူကိုအပြိပတ်ပေးထားတာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါလို့ဆိုရင်အရက်ပဲစစ်ပဲဆက်ဆက်ရေးတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားကိုမှန်းဆလို့ရနိုင်ပါတယ်
။ပြန်ကြားရေးဖွဲ့ဘက်ကရှင်းတဲ့အထက်မှာမီဒီယာသမားတွေဖွဲ့စည်းပုံပြင်ရေးဟောပြောသူတွေတန်ချက်ထိုးသူတွေ Facebook မှာ post ရေးတင်သူတွေကိုတက်မတော်ကတရားစွဲနေတဲ့ကိစ္စလည်းပါပါတယ်။အခုဆိုရင်တက်မတော်ဟာဒါက်တာမင်းထင်ကိုကိုကြီးဗိုလ်ကြီးဟောင်းနေမျိုးစဉ်မန်တောင်လုံးပြန်တောင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်9ယောက်အေယာဝတီသတင်းဌာနအယ်ဒီတာကိုရဲနီဒ DMG တရင်ဌာနကအယ်ဒီတာချုပ်နဲ့အမှုဆောင်ဒါရိုက်တာကိုအောင်မင်းဦးမန္တလေးကရွှေဝါရောင်ဆရာတော်ဦးတော်ပိတာအလင်္ကာကျဲစတဲ့သူတွေကိုဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးအာမခံမရနိုင်တဲ့ပုံမှ905ဂါကြီး905ခါခွေပုံမှ7ခုနှစ်စတာရီနဲ့တရားဆွဲထားပါတယ် DMG တရင်ဌာနကိုတော့တရင်ရက်တက်ဖွဲ့ကဆွဲတာဖြစ်ပြီးကျန်တဲ့အမှုအလုံးတက်မတော်အရာရှိတွေကအမှုဖွင့်ထားတာတွေပါဒါနဲ့ပတ်သက်ပြီးဘိုးချုပ်ဇော်မင်းထွန်းကတော့မီဒီယာတွေကိုတရားစွဲတယ်ဆိုတာအခုခေတ်မှမဟုတ်ပဲအရင်ပါလီမန်ဒီမိုကရေစီခေတ်ကတည်းကရှိခဲ့တဲ့အကြောင်းအဲ့ဒီခေတ်ကမီဒီယာအချင်းချင်းတရားစွဲတာတောင်ရှိခဲ့တဲ့အကြောင်းအခုတက်မတော်ကစွဲတယ်ဆိုတာအမှုနည်းနည်းလေးပဲဖြစ်တဲ့အကြောင်းအခြေခံပုံမှန်ဥပဒေ349မှာနိုင်ငံသားတိုင်းဟာဥပဒေရဲ့အကာအကွယ်ကိုတန်းတူညီမျှရပိုင်ခွင့်ရှိတယ်လို့တက်မတော်အနေနဲ့လည်းသူ့ရဲ့ဂုဏ်သိက္ခာအတွက်ဥပဒေရဲ့အကာအကွယ်ကိုရယူပိုင်ခွင့်ရှိတယ်လို့ခြေပပြောဆိုခဲ့ပါတယ်။လိုအပ်ရင်နောက်ထပ်လည်းတရားစွဲအုပ်မဲ့သဘောပါ
။ညီညာရေးတိုက်ပွဲအရပဲစစ်ပဲဆက်ဆံရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတာတွေနဲ့ပတ်သက်ပြီးမီဒီယာတွေကဘလို့ပဲဝေဖန်ရေးသားတာတွေရှိပေမဲ့ဘုချုပ်ထွန်းထွန်းကြီးကတော့ငញ្ញံကြီးကိုတက်မတော်ကလုံလုံလာလာနဲ့ဆောင်ရွက်နေတာဖြစ်တဲ့အတွက်တက်မတော်ကလုံလို့ငញ្ញံကြီးပျက်စီးတယ်ဆက်မသွားနိုင်ဘူးငញ្ញံကြီးမတိုးနိုင်ဘူးဆိုတဲ့အခြေအနေမျိုးဆိုတာဖြစ်နိုင်သလားမဖြစ်နိုင်ဘူးလားအားလုံးစဉ်းစားကြည့်ကြဖို့လိုတယ်ဆိုပြီးပြောဆိုခဲ့ကြောင်းပါ